ိုက်ကမြန်မာဖောင်ဒေးရှင်းမှာအလုပ်လုပ်ပါတယ်။လက်ရှိကျွန်တော်အမေရိကန်နိုင်ငံကျွန်တော်ဝါရှင်တန် DC မှာဆိုရင်ကျွန်တော် American Council for Gender Political Leaders အဖွဲ့အစည်းမှာ Fellowship ကိုကျွန်တော် White Series Program နဲ့ကျွန်တော်ဆင်းနေပါတယ်။ဒီနေရာမှာကျွန်တော်ဒီယုံကြည်ရကဏ္ဍမှာကျွန်တော်ပြောလို့ချင်တာကအထူးသဖြင့်ကတော့ကျွန်တော်နဲ့အတူ Young Political Leader တွေ Young ကျွန်တော်တို့လူငယ်အပိုင်းဝိုင်းတွေကိုအဓိကထားပြီးပြောချင်ပါတယ်။အတိဒီလိုမျိုးပြောရမှာသုံးချက်ကအဓိကထားပြီးပြောချင်ပါဆမားချက်ကပညာရေးပါကျွန်တော်တို့လူငယ်တွေမှာလိုအပ်နေတဲ့အကြောင်းအရာတစ်ခုကပညာရေးပါပဲ။ဒါကြောင့်ပညာရေးကိုအဓိကထားပြောလဲဆိုတော့ကျွန်တော်တို့ပညာရေးတစ်ခုမရှိတဲ့ခါကျရင်အဖအမှန်ခွဲခြားမှုကအရင်နေပါတယ်။ဒါကတော့ကျွန်တော်ပြောပြမလိုပါဘူး။ပညာရေးနဲ့ဆက်လက်ပြီးပြောချင်တာကတော့ကျွန်တော်တို့အင်္ဂလိပ်စာကိုအဓိကလုပ်စေချင်တာပါ။ကျွန်တော်တို့နိုင်ငံရေးတစ်ခုကိုစပြီးတော့လုပ်တဲ့အခါမှာကျွန်တော်တို့ပြည်တွင်းနိုင်ငံရေးရှိသလိုပြည်ပနိုင်ငံရေးတွေလည်းလေ့လာရပါတယ်။အဲ့ဒီတော့ကိုပြည်ပနိုင်ငံကြီးကိုနားလည်ဖို့အတွက်ကအမြဲတမ်းအချိန်နဲ့အမျှပြောင်းလဲနေတဲ့အရာတွေကိုသိဖို့ကကျွန်တော်အင်္ဂလိပ်စာပတ်ထားပြီးတော့လုပ်ဆွေးခြင်းနဲ့ဒုတိယအကြောင်းအရာကတော့ကျွန်တော် participation လို့ခေါ်တဲ့ပူးပေါင်းပါဝင်မှုပါလူငယ်တွေအနေနဲ့အရင်ခေတ်တုန်းကလိုလက်ဖက်ဆိုင်တစ်ခုနဲ့ထိုင်ပြီးတော့ကျွန်တော်တို့ကိုယ့်ရဲ့အရက်ဒေသတစ်ခုလောက်ကိုကြည့်နေုံနဲ့မကတော့ဘဲနဲ့အဖွဲ့အစည်းအပိုင်းဝိုင်းနေနဲ့အတူတကွာအလုပ်လုပ်ရတဲ့ကာလတစ်ခုကိုရောက်လာပါပြီဒါကြောင့်မလို့ကိုယ့်ရဲ့ပညာရေးရှာရင်ကိုယ့်အလုပ်ကံလုပ်ရင်ကိုယ့်ရဲ့အားလက်တဲ့အချိန်တွေမှာတန်ဖိုးရှိရှိနဲ့အသိအဖွဲ့တွေကိုဝင်ရောက်ပြီးတော့မိမိရဲ့နိုင်ငံရေးလူမှုရေးစီးပွားရေးစတဲ့အခန်းကဏ္ဍတွေမှာတက်နိုင်သက်ဆန်းသမျှကျွန်တော်တို့စေတနာဝင်တဲ့အဖြစ်တော်၎င်းကျွန်တော်တို့အချိန်ကြားဘလောက်ကိုဝင်ရောက်လုပ်ကံကိုအတွက်ကိုတိုက်တွန်းချင်ပါတယ်နောက်ဆုံးချက်ကိုကျွန်တော်အဓိကထားပြီးတော့ပြောရမယ်ဆိုရင်တော့ကျွန်တော်တို့မြန်မာနိုင်ငံမှာလိုအပ်နေတဲ့အရာတစ်ခုကဒီမိုကရေစီစနစ်ကျတဲ့လူအဖွဲ့အစည်းကိုတည်ဆောက်ဖို့ကျွန်တော်တို့ဒီလိုတည်ဆောက်ဖို့အတွက်ကကျွန်တော်တို့ကတော့အဓိကမျှော်မှန်းတာကကျွန်တော်တို့ရဲ့လူငယ်တွေကိုပဲအဓိကထားပြီးတော့ပို့ပြီးတော့မျှော်လင့်ချက်တွေများပါတယ်နိုင်ငံတကာနိုင်ငံဒီမိုကရေစီနိုင်ငံကိုမြေတို့ပင်ကြောင်းသွားပါစေလုံလောက်တဲ့ဒီမိုကရေစီနိုင်ငံသားတွေမရှိဘဲနဲ့ဒီမိုကရေစီစနစ်ကခိုင်မြဲမှာမဟုတ်ပါဘူးခုလိုမျိုးဖြစ်နေတဲ့ကျွန်တော်တို့ဘာသာရေးတွေမှာနိုင်ငံရေးတွေစီးပွားရေးတွေမှာတိုးတက်မှုတွေမှာကောကျွန်တော်တို့စိတ်ယုံမှုတွေအကုန်လုံးမှာကဒီမိုကရေစီစံနှုန်းကြည့်တဲ့နိုင်ငံသားတွေရဲ့ကိုယ်စားညာစွမ်းရှိတဲ့ပါဝင်မှုတွေကိုလူငယ်တွေမှာဒီမိုကရေစီစိတ်ကြည့်ဆောင်အောင်ပြည်သူညီညီတွေကျွန်တော်တို့ဒီမိုကရေစီစံနှုန်းတွေစံနှုန်းတွေကိုလည်းလေးစားလိုက်နိုင်ပညာရေးစီးပွားရေးနိုင်ငံရေးတွေမှာပူးပေါင်းပါဝင်ရင်းအဲ့ဒီလိုမျိုးပူးပေါင်းပါဝင်နိုင်မှုအတွက်ကိုအတွေ့အကြုံနဲ့ပညာရေးတွေကိုအစဉ်အဆက်ကြိုးစားရင်းနဲ့ခင်ဗျခွင့်ပြုတဲ့ကျွန်တော်တို့မြန်မာနိုင်ငံကြီးကိုဒီမိုကရေစီစနစ်နဲ့အညီသွားရောက်နိုင်ပါမယ်လို့ယုံကြည်ရင်းနဲ့ဆုတောင်းလိုက်ပါတယ်
အပတ်ရှင်ကျင်းတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ထိတ်ခေါ်ပါရစေ။ email လိပ်ထား burmese@voanews.com burmese@voanews.com ကိုစာရင်းကြည့်ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ဆက်သွယ်ပါမယ်။